ဖင်လန်နိုင်ငံကိုသဘာဝတန်းငွေတင်ပို့တာတွေကိုရုရှားနိုင်ငံဘက်ကဒီနေ့မှရပ်ဆိုင်းလိုက်ပါတယ်။ဖင်လန်နိုင်ငံကနေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်ဖို့လျှောက်ထားတဲ့အပေါ်မှာရုရှားနိုင်ငံဘက်ကဒေါသထွက်ခဲ့တဲ့အပြင်ဖင်လန်နိုင်ငံဘက်ကရုရှားရဲ့တန်းငွေတင်ပို့နေတဲ့ Gazprom ကုမ္ပဏီကိုရူဘယ်ငွေနဲ့ပေးဖို့ညှဉ်းဆန်ခဲ့တာကြောင့်အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ဖင်လန်နိုင်ငံရဲ့သဘာဝတန်းငွေသုံးစွဲမှုပမာဏဟာတနိုင်ငံလုံးစွမ်းရင်သုံးစွဲမှုပမာဏရဲ့800ခိုင်နှုန်းရှိပြီးတော့အများစုကတော့ရုရှားနိုင်ငံကနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ကရုရှားကယူကရိန်းကိုချီကျော်တိုက်ခိုက်ပြီးတဲ့နောက်အနောက်နိုင်ငံတွေဘက်ကရုရှားရဲ့ဗဟိုဘဏ်ပေါ်မှာစီးပွားရေးတံခါးပိတ်ဆို့မှုတွေကိုရှောင်လွှဲနိုင်ဖို့လုပ်တဲ့အနေနဲ့ရုရှားအစိုးရဘက်ကဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပါအဝင်သူတို့ရဲ့မိတ်ဆွေနိုင်ငံမဟုတ်တဲ့နိုင်ငံတွေကဒဏ်ငွေဝယ်ယူတဲ့သူတွေကိုယူရိုအစားရူဘယ်ငွေနဲ့ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဖင်လန်နိုင်ငံရဲ့အစိုးရပိုင်စွမ်းအင်ကုမ္ပဏီဖြစ်တဲ့ Gazprom ကုမ္ပဏီကတော့ပြီးခဲ့တဲ့အင်္ဂါနေ့ကအဲဒီတောင်းဆိုချက်ကိုလက်မခံဘဲပယ်ချလိုက်ပြီးတဲ့နောက်အခုလိုရပ်ဆိုင်းလိုက်တာပါ Gazprom ကုမ္ပဏီရဲ့သဘောတူစာချုပ်အရဖင်လန်နိုင်ငံကိုပေးနေတဲ့သဘာဝတန်းငွေပေးပို့မှုတွေကိုဖျက်တောက်ခံလိုက်ရတယ်ဆိုပြီးတော့ Gazprom ကုမ္ပဏီကကြေညာချက်ထုတ်ပြန်ထားပါတယ်ဖင်လန်နိုင်ငံရဲ့အစိုးရပိုင်စွမ်းအင်ကုမ္ပဏီဖြစ်တဲ့ Gazprom ကုမ္ပဏီကတော့လိုအပ်နေတဲ့တန်းငွေတွေကိုဖင်လန်ကနေ Estonia ကိုဆက်သွယ်ထားတဲ့ Baltic Connector Pipeline ကတစ်ဆင့်တခြားရင်းမြစ်တွေကနေရယူပြီးတော့တန်းငွေဖြစ်တဲ့နေရာမှာပုံမှန်အတိုင်းလက်ပတ်သွားနိုင်ဖို့ကတိပြုထားပါတယ်ခင်ဗျာ။